ဒီမိုကရေစီစနစ်တိုးတက်လာရေးကိုညီမျိုးမျိုးနဲ့တားဆီးနှောက်ယှက်နေတဲ့မြောက်ကိုရီးယားနဲ့အရှေ့လေပိုင်းဒေသလူဒေသတွေကဆွံ့ရောက်သမားတွေကိုတကဘာလုံးကခေါင်းဆောင်နေညီညီညွတ်ညွတ်လက်တွဲပြီးတော့ဆန့်ကျင်ကြဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံနယူးယောက်မြို့မှာရှိတဲ့ဒီနိုင်ငံခြားရေးဝန်ကြီးကလင်တန်ရဲ့ခင်မွန်းသမရဟောင်းဘီလ်ကလင်တန်ရဲ့ကမ္ဘာလုံးဆိုင်ရာရှေ့ဆောင်ဥယျာဉ်ရေးကလင်တန်ဂလိုဘယ်အင်နီရှီယေးတစ်အဖွဲ့ကြီးကဦးစီးကျင်းပတဲ့နှစ်ပတ်လည်နိုင်ငံတကာဆွေးနွေးပွဲမှာသူမကအခုလိုပြောသွားတာဖြစ်ပါတယ်။ဒီမိုကရေစီဖွံ့ဖြိုးမှုစန့်ကျင်ရေးအစိုးရအင်အားစုတွေကိုစန့်ကျင်ရင်ဆိုင်သွားဖို့ကျမတို့အားလုံးတညီတညွတ်ထဲရပ်တည်သွားဖို့လိုပါလေ။မြောက်ကိုရီးယားနဲ့အရှေ့လေပိုင်းဒေသတွေမှာဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ပြီးတော့ဖြစ်ပေါ်စေဖို့ WB ထောက်ခံအားပေးကြရပါလိမ့်မယ်လို့ဝန်ကြီးကလင်တန်ကပြောဆိုသွားပါလေ။အကြမ်းဖက်တိုက်ခိုက်မှုတွေကိုစန့်ကျင်ရင်ဆိုင်တဲ့နေရာမှာကမ္ဘာနိုင်ငံတွေကခေါင်းဆောင်တွေအားလုံးညီညွတ်ကြဖို့တိတ်ကိုအရေးကြီးပါလေ။ဘာလို့လဲဆိုတော့ကဘာတလွှားကဆွံ့ရောက်သမားတွေဟာကျမတို့အားလုံးအကွဲကွဲအပြားပြားနဲ့ညီညွတ်မှုမရှိအောင်စ조사အထောက်နေကြလို့ပါပဲလို့သူမကသတိပေးပြောဆိုသွားပါတယ်။တရားမျှတမှုကင်းမဲ့တဲ့လုပ်ရက်တွေကိုအားပေးတဲ့အစိုးရနဲ့ဖွဲ့စည်းကြီးတွေရှိနေတဲ့နိုင်ငံတွေတဲ့ကိုယ်နိုင်ငံရဲ့စီးပွားရေးတိုးတက်ဖို့အစိုးရနဲ့သက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့အစည်းကြီးတွေကောင်းမွန်ဖွံ့ဖြိုးလာဖို့အဓိကထားလှုပ်ဆောင်နေတဲ့နိုင်ငံတွေကနိုင်ငံတကာအတိုင်းအဝန်းမှာရှေ့ကိုတိုးတက်ရောက်ရှိလာတယ်လို့လည်းဝန်ကြီးကလင်တန်ကပြောဆိုသွားပါတယ်ဒီမိုကရေစီရေးတိုးတက်အောင်လှုပ်ဆောင်မှုတွေဟာကမ္ဘာတစ်လွှားကြေကြေပြန့်ပြန့်ထွန်းကားနေပြီးနှစ်ပေါင်းများစွာအာဏာရှင်တွေအောက်မှာဖိနှိပ်ခံခဲ့ရတဲ့နိုင်ငံတွေအတွက်စိတ်လှုပ်ရှားစရာကောင်းတဲ့အခွင့်အလမ်းတွေဖန်ပြီးဝင်ရနေပါပြီလို့သူမကပြောဆိုပါတယ်ဒါပေမဲ့အပြောင်းအလဲနဲ့ရင်ဆိုင်နေရတဲ့တိုင်းပြည်တွေအနေနဲ့သူတို့စိတ်ကူးမျောမှန်းထားတဲ့အကောင်းဆုံးဒီမိုကရေစီရေးနမူနာတွေကိုတကယ်အလုပ်ဖြစ်တဲ့အစိုးရတွေနဲ့ကျွဲဝချမ်းသာတဲ့နိုင်ငံစီးပွားရေးတွေဖြစ်လာဖို့ဘယ်လိုအကောင်းဆုံးအကောင်အထည်ဖော်သွားနိုင်မလဲဆိုတာကိုဆုံးဖြတ်ကြဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်။နှစ်ပတ်လည်ကုလသမဂ္ဂထွေထွေညီလာခံကြီးကိုတက်ရောက်ဖို့နိုင်ငံသီးသီးကနိုင်ငံကောင်းဆောင်နေအမေရိကန်နိုင်ငံကိုရောက်ရှိလာကြချိန်မှာသူတို့နဲ့တွေ့ဆုံပြီးတော့အစည်းအဝေးတက်ရောက်ဖို့အတွက်အစည်းအဝေးကျင်းပမယ့်နယူးယောက်မြို့တော်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကလင်တန်ရောက်ရှိနေတာဖြစ်ပါတယ်။လာမယ့်ရက်တွေထဲမှာနိုင်ငံတကာကောင်းဆောင်နေမိန့်ခွန်းပြောဆိုကြဖို့ရှိပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကတော့လာမယ့်အင်္ဂါနေ့မှာကမ္ဘာကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောဆိုဖို့ရှိပါတယ်။အထွေထွေညီလာခံကြီးစပြီးကျင်းပတာနဲ့တပြိုင်နက်ဆီးရီးယားရေးကတော့နိုင်ငံတကာခေါင်းဆောင်တွေရဲ့ဆွေးနွေးပြောဆိုမှုတွေထဲမှာထိတ်ဆုံးကပါဝင်လာလိမ့်မယ်လို့အထွေထွေမှုချုပ်ဘန်ကီမွန်ကပြောဆိုခဲ့ပါတယ်။